နေပြည်တော်မှာအမှုချမှုနဲ့တရားစွပ်စွပ်ခံထားရတဲ့ဒေါက်ဆန်းစစ်ကြီးကိုမေလ24ရက်နေ့ယုံကျင်းကြရင်အွန်လိုင်းကတစ်ဆင့်မဟုတ်ပဲတရားခွင်မှာလူကိုယ်တိုင်တရားရုံးထုတ်မှာဖြစ်ပါလေ။တရားစွပ်ခံထားရတဲ့ဒေါက်ဆန်းစစ်ကြီးကိုယ်တိုင်တရားခွင်မှာလာရောက်အမှုကျမ်းနာရမယ်လို့တရားသူကြီးကဒီကနေ့ဆုံးဖြတ်ခဲ့တာဖြစ်ပါလေ။ဒါပေမဲ့သူ့အမှုတွေနဲ့ပတ်သက်လို့အကျိုးဆောင်အဖွဲ့နဲ့အခုထိတွေ့ဆုံတမ်းပင်ဆွေးနွေးခွင့်မရသေးဘူးလို့ဒေါက်ဆန်းစစ်ကြီးရဲ့အကျိုးဆောင်ရှင်နေကြီးဥက္ကမောင်စောကပြောပါလေ။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်အစုံကိုတော့မက်ခင်ဖြူတွေကပြောပြမှာပါခင်ဗျာ။
နေပြည်တော်မှာပုံမှန်၅ခုနဲ့တရားစွဲခံရပြီးအမှုချမှုကိုရင်ဆိုင်နေရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုနောက်တစ်ချိန်ယုံကျင်းကြရင်လူကိုယ်တိုင်တရားခွင်ကိုလာရောက်ရမယ်လို့နေပြည်တော်စပူတူရီမြို့နယ်တရားရုံးတရားသူကြီးကဒီကနေ့ဆုံးဖြတ်လိုက်ပါတယ်။ပြည်တော်စုတရားလွှတ်တော်ချုပ်ရဲ့ညွှန်ကြားချက်အရတောင်ဆန်းစုကြည်နေတဲ့အိမ်သားမှာအမှုစစ်ဆေးနိုင်တဲ့အထူးနေရာတစ်ခုပြင်ဆင်ရမယ်လို့တရားသူကြီးကဒီကနေ့အမိန့်ပေးခဲ့တဲ့အကြောင်းတောင်ဆန်းစုကြည်ရဲ့အကျိုးဆောင်ရှေ့နေဥက္ကမောင်စောကဗီဒီယိုမြန်မာပိုင်းကိုပြောပါတယ်။
ကျွန်တော်ကကျင်းနေအပါဝင်ရမယ်ဒီမှုတွေဒီလိုမှရှိနေတဲ့အခုဒီလိုဗီဒီယိုကွန်ဖရင့်ချင်းနဲ့မဆက်ဆက်နေတဲ့ရုံးထုတ်ပြီးဆက်ဖို့ကြားပါလေ။ရုံးထုတ်တဲ့နေရာမှာလည်းဒီတရားရုံးနဲ့တပူတီတရားသူကြီးကနေဒီလိုမှတပူတီတရားရုံးနဲ့ပြည့်စုံနံပါတ်နဲ့လည်းဒါပေမဲ့ရုံးနေရာဦးရဲ့နေရာပြောင်းပြီးတော့ဆက်ဖို့ကြားပါလေ။အဲ့ဒီနေရာကတော့ကျွန်တော်တို့စေရစိတ်တွေတက်ခွေတယ်။လမ်းတလမ်းပေါ့လေ။အဲ့တော့အဲ့ဒီဥစ္စာကကျွန်တော်တို့ပြည်သူတော်တော်ဆန်းစုကြည်ဖွင့်နေတဲ့အိမ်ပေါ့ပြည်နယ်မြေကြီးကိုကြည့်ရပါတယ်။ဆိုတော့အဲ့ဒီမှာချက်ကို24ရက်လုံးကြုံကြည့်ရမှာပြပါရှင
်။ဒီကနေ့အွန်လိုင်းပေါ်မှာရုံထုတ်တဲ့အချိန်အမှုအတွက်ရှင်းနေဥက္ကမောင်စောလျှောက်ထားခွင့်ရခဲ့ပေမဲ့လို့အမှုတွေဖြစ်တဲ့တော်ဆန်းစုကြည်နဲ့ပြည်ပတိုင်းပင်ဆွေးနွေးမှုတွေအခုထိလုပ်ခွင့်မရသေးပါဘူး
။စီစဉ်ထားတာကအမှုတွေနဲ့ရှင်းနေပြေဖို့ဆိုတာဖြစ်တဲ့အတွက်ရေးကိုပေါ့ပြီးတော့ပြေးပါရှင်။ဒီအပြင်ပြထားလို့ရှိပါသေးတယ်လို့ပြောပါတယ်။တရားစီရင်ကဘယ်လိုပဲဖြစ်ဖြစ်ဒီအချိန်မှာတော့ဒီကိုယ်တိုင်နေအတုံးကိုရောက်လာတော့မယ်ဖြစ်တဲ့အတွက်ကြောင့်အရင်ပြင်တဲ့အချိန်ကြီးတွေ့ရကြတာလေလို့လို့အရှင်ကြီးပြောပါသေးတယ်လို့တရားစီရင်ပြောပါရှာ။အဲ့မှာတော့စာချုပ်ကြီးကဖြတ်လေးပါလေ။လို့လို့အရှင်ကြီးပြောမယ်ဆိုတာပါဝင်ဖို့ဆိုတယ်လေ။အဲ့ဒါနဲ့ကျွန်တော်ထပ်ပြီးတော့ကျွန်တော်စာချုပ်ကြီးကိုပြောပြပါမယ်။အခုပြင်နေတဲ့အချိန်နဲ့တွေ့ကြရတယ်ဆိုတာကစွဲခံရသူကြောက်ရဲ့အခွင့်အရေးအဲ့တော့အလုပ်ပေးဖို့ပြရမယ်အချိန်မှာတစ်ခါကနောက်နေနေတဲ့အချိန်မှာတရားသူကြီးကရုံးချီကိုရောက်လာပြီဆိုရင်တရားရုံးအနေနဲ့လည်းဒါစီစဉ်လို့ရမယ်ဖြစ်တာကိုသူပြောပြတာပါတဲ့ပြည့်စုံတဲ့မှာပဲတရားသူကြီးကိုကျွန်တော်မြတ်တရားခံပါတယ်ကျွန်တော်တို့ရုံးချီမှာပြရပြီဆိုရင်လည်းကျွန်တော်တို့တုံ့ပြန်တဲ့ instruction ယူတဲ့နည်းနဲ့ကျွန်တော်ပြရနေတာတခုပါစီစဉ်ပေးဖို့မြတ်တရားခံပါတယ်လို့ကျွန်တော်ပြောလိုက်ပါတယ
်ပို့ကုန်တွင်းကုန်ဥပဒေပုံမှန်ရှေ့ဆက်သွယ်ရေးဥပဒေပုံမှန်69အများပြည်သူတည်ရင်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှ905ခါဝေးနိုင်ငံတော်အကြီးအကျယ်ပြက်အောင်လှုံ့ဆော်မှုဥပဒေပုံမှ124ကကြီးတို့အပြင်တဘာဝဘေးရန်ရဲ့ထိန်းသိမ်းကာကွယ်ရေးဥပဒေပုံမှ25နဲ့ကအမှုကနှစ်ခုစုစုပေါင်းနေပြီးတော့မှအမှုချမှုနဲ့တောင်ဆန်းစုကြည်တရားရင်ဆိုင်နေရတာပါရန်ကုန်မှာတော့ဆွေရလူဝက်ချက်ဥပဒေပုံမှ31ခန်းနဲ့အမှုတမှုဆွဲထားပါတယ်ဒီနေ့ဒီပြတော်မှာအမှုချာနာပွဲကိုဗီဒီယိုကွန်ဖရင့်နဲ့အွန်လိုင်းကနေလုပ်ခဲ့တာပါ။နိုင်ငံတော်အကြီးအကျယ်တက်အောင်လုံးမှုဥပဒေပုံမှ124ကကြီးနဲ့အမှုမှာဒေါ်ဆန်းစုကြည်နဲ့အမှုတကယ်တဲ့ဖြစ်တဲ့သမရဦးဝင်းမြင့်နဲ့ဒီပြတော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ကိုလည်းဒီနေ့အွန်လိုင်းပေါ်ကနေရုံထုတ်ခဲ့ပါတယ်။သူတို့အားလုံးကြမ်းကြမ်းမာမာရှိပုံရပါတယ်လို့ရှင်းနေကြီးဥက္ကမောင်စောကပြောပါတယ်။ကြောင
်းနဲ့ကြောင်သူတို့အချင်းများလည်းဆက်ဆက်ကြပါတယ်။ကြမ်းမာရလားဒီကောင်ရလားအားရှိဖြစ်ပါလား။လုံးကြီးမှာတော့၃ယောက်စလုံးကကြမ်းကြမ်းမာမာရှိတဲ့ပုံပေါ်ပါလေ။
ဆွေရလူဝက်ချက်များအဥပဒေပုံမှ31ကနေနဲ့ဒေါ်ဆန်းစုကြည်ကိုရန်ကုန်အရှိပိုင်းခရိုင်တရားရုံးမှာတရားစွဲထားတဲ့မှုနဲ့ပတ်သက်လို့တော့မေလ20ရက်နေ့မှာယုံကြည်ရှိပါတယ်။အခုလိုဒေါ်ဆန်းစုကြည်ကိုနေပြည်တော်နဲ့ရန်ကုန်မှာစုစုပေါင်းအမှု9မှုစွဲထားပေမဲ့လို့ဒီမှုတွေကိုစတင်စစ်ဆေးတာမရှိသေးတဲ့အပေါ်မှာတော့ဒေါ်ဆန်းစုကြည်ကမေးခွန်းထုတ်ထားပါတယ်။လာမယ့်ယုံကျင်းပြီးကြရင်လေအမှုတွေကိုစတင်စစ်ဆေးမှလားဆိုတာမပြောနိုင်သေးဘူးလို့ရှင်းနေကြီးဥက္ကမောင်စောကပြောပါရဲ့ရှင်
။မတ်တင်ဖြူတီပြောပြပေးခဲ့တာပါခင်ဗျာ။